Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဇွန်လ26ရက်ဗုဒ္ဓနေ့မနက်ခင်းပြည်ရေးအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 50ကနေနားဆင်နိုင်ကြလို့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။မိုင်းချင်နိုင်တဲ့အကျိုးသတင်းကြီးကျင်းညပါမယ်။စစ်မဖြစ်လို့ဘူးလို့ပြောဆိုထားတဲ့အမေရိကန်နဲ့အီရန်ကြားပြန်လှန်သတိပေးပြောဆိုချက်တွေနဲ့ထိုးနှက်နေကြဆဲဖြစ်ပါတယ်။မလေးရှားမှာတော့ရက်တူထုတ်တဲ့အဖွဲ့ကလို့ယူဆမှုနဲ့မြန်မာနိုင်ငံသား9ဦးအဖမ်းခံထားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ့်သတင်းပါတွေမှာတော့ကုလသမဂ္ဂလူအခွင့်ရေးအစည်းအဝေးမှာမြန်မာအရေးဆွေးနွေးကြတာပေါ့။ကုလဆိုင်ရာမြန်မာသံမကြီးရဲ့တုံ့ပြန်မှုကိုအခုလိုနားဆင်နိုင်ပါတယ်။
We who are living through the democratic transition inside Myanmar view the progress differently from those who observe it from the outside. The outside world can choose the
မြန်မာနိုင်ငံဟာခြေနေအလုံးကိုခြုံငုံပြီးဆောင်ရွက်နေရတဲ့အကြောင်းရှင်းပြခဲ့တာကိုနားဆင်နိုင်ပါတယ်။ကချင်ပြည်နယ်မှာတကြော့ပြန်စစ်ရှစ်နှစ်ပြည့်တဲ့အချိန်အကြောင်းတရုတ်ဖို့တင်ဆက်ခဲ့လို့ငိမ့်စုစီပုံမှန်နဲ့တရားစွဲခံထားရတဲ့ကချင်လူငယ်နှစ်ဦးကိုဒီကနေ့မှဒုတိယအကြိမ်ရုံထုတ်စစ်ဆေးမှာဖြစ်ပါတယ်။အမေရိကန်သမ္မတရဲ့တမက်ကိုယ်တိုင်ရေးဆွဲတဲ့ပါလက်စတိုင်းတွေအတွက်ညီညာရေးအစီအစဉ်ကိုပါလက်စတိုင်းတွေကကန့်ကွက်နေပါတယ်။စားတဲ့သတင်းပါတွေနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိကြီးထိုင်တဲ့မန်အင်ဂျင်နိုင်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့အီရန်ထိတ်တန့်တာဝန်ရှိသူတွေကြားစစ်ကိုရှောင်ရှားလိုပါတယ်လို့ပြောဆိုကြပေမဲ့လို့လဲအပြန်အလှန်သတိပေးပြောဆိုချက်တွေနဲ့ထိုးနှက်နေကြဆဲဖြစ်ပါတယ်။အီရန်ဘက်ကဘာကိုပဲလှုပ်ချင်ပါစေသူကအဆင်နဲ့ရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ကာနီနေကင်ပိုင်သမ္မတယုံကန်ကနေပြောဆိုပါတယ်။အီရန်နဲ့ဆင်ဖြစ်လိုက်ရင်အနှုတ်အသိမ်းဗျူဟာနဲ့ပတ်သက်ပြီးသတင်းတောက်တယောက်ကမိတာမှာတော့သူ့အနေနဲ့မလိုဘူးလို့ဖြေချသွားပါတယ်။အမေရိကန်နဲ့ဆက်ဆက်တဲ့ဘလူးကိတ်အရာမဆိုအီရန်ဘက်ကတိုက်ခိုက်လာမယ်ဆိုရင်အင်အားအလုံးအရှင်းနဲ့ပြန်လည်တိုက်ခိုက်တာခံရလိမ့်မယ်လို့လည်းအမေရိကန်သမ္မတကအင်ကန်နဲ့အစောပိုင်းလူမှုကွန်ရက်မှာပြင်းပြင်းထန်ထန်ထပ်မံသတိပေးပြောဆိုပါတယ်။ဒီလိုပြောတာကအပြတ်ချေမှုန်းတဲ့ပုံစံလည်းဖြစ်သွားနိုင်တယ်လို့ဆိုပါတယ်။အမေရိကန်နဲ့တန်တမာရေးဆွေးနွေးပြောဆိုဖို့အလားအလာမရှိတော့ဘူးလို့အီရန်ဘက်ကကြေညာပြီးနိုင်ပိုင်းအကြံမှာတော့ဒါကတိတ်ကိုမသိနားမလဲတဲ့ရိုင်းပြစော်ကားမှုဆိုပြီးအမေရိကန်သမ္မတကအင်ကာနီမနက်ခင်းတွစ်တာမှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတကပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းအီရန်ဘာသာရေးကောင်ဆောင်အယာထိုလာအလီခါမီနီကိုအထူးသဖြင့်ပြစ်မှတ်ထားပြီးအီရန်နိုင်ငံအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တာပါ။အီရန်ဘာသာရေးကောင်ဆောင်ခါမီနီအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်တာကနိုင်ငံကိုတိုက်ခိုက်တာနဲ့အတူတူပဲလို့အီရန်အစိုးရတာဝန်ရှိသူတို့ကပြောဆိုတဲ့တစ်ဖက်မှာအီရန်သမ္မတဟာဆန်ရူဟာနီကတော့အမေရိကန်သမ္မတအင်ဂျူရောရဲ့လှုပ်ရက်ကညံနေတဲ့လှုပ်ရက်ဖြစ်ပြီးအီရန်ဘာသာရေးခေါင်းဆောင်အနေနဲ့ပြည်ပမှာပိုင်ဆိုင်မှုတွေမရှိတာကြောင့်ဒဏ်ခတ်ပိတ်ဆို့မှုကသူ့ကိုထိခိုက်စရာမရှိဘူးလို့ပြောပါတယ်။အမေရိကန်နဲ့စစ်မဖြစ်ချင်ဘူး။ဒါပေမဲ့ရန်စမှုတွေကိုတော့ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့လည်းအီရန်သမ္မတကပြောဆိုထားပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာကြိုတင်ကြေညာခြင်းမရှိဘဲသွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်စစ်မှတ်ဖြစ်ပွားနေတဲ့အာဖဂန်မှာငြိမ်းချမ်းရဖို့အချိန်ရောက်ပြီလို့အင်ကာနီကကြေညာခဲ့ပါတယ်။ခီးစဉ်တွင်ပွန်ပီယိုဟာအာဖဂန်သမ္မတအက်ရှစ်ဂန်နီနဲ့တွေ့ဆုံပြီးတာလီဘန်နဲ့အမေရိကန်ပြည်ထောင်စုကြားပြောဆိုနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်ပင်ခဲ့ပါတယ်။မြို့တော်ကဘူးကအမေရိကန်တရုတ်မှပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာလည်းငြိမ်းချမ်းရေးဟာအမေရိကန်နဲ့အာဖဂန်အတွက်အဓိကဦးစားပေးဖြစ်တယ်ဆိုတဲ့အချက်နဲ့အာဖဂန်နစ္စတန်နိုင်ငံအနေနဲ့နိုင်ငံတကာအကြမ်းဖက်အုပ်စုတွေရဲ့အတုံးချခံအဖြစ်ဘယ်တော့မှပြန်မရောက်ဖို့နှစ်နိုင်ငံလုံးကသဘောတူခဲ့တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။နိုင်ငံတိုင်းဝန်ကြီးပွန်ပီယိုဟာအိန္ဒိယကိုအသွာခီးစဉ်တစ်ထောက်အဖြစ်အာဖဂန်နိုင်ငံကိုဝင်ခဲ့တာပါ။အိန္ဒိယခီးစဉ်မှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အစိုးရဖွဲ့ဝင်ဝန်ကြီးတွေနဲ့လည်းပွန်ပီယိုတွေ့ဆုံမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာဖြစ်ခဲ့တဲ့စစ်ပွဲတွေအဆုံးသတ်ချိန်မှာပဲအမေရိကန်နဲ့တာလီဘန်ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်လာခဲ့ပြီး9ချိန်မြောက်တွေ့ဆုံပွဲကိုတော့ဂျွန်လ29ရက်နေ့မှာကာတာနိုင်ငံမြို့တော်ဒိုဟာမှာကျင်းပမှာဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံအိုဆာကာမှာဒီသတင်းပတ်နှောင်းပိုင်းကျင်းပမယ့်စစ်ပွဲရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့တွေ့ဆုံဆွေးနွေးမှုကနေသဘောတူညီချက်ကြီးတွေရလာရေးခန့်မှန်းမထားကြဖို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်။ ပြီးခဲ့တဲ့မေလကပြတ်သွားခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးညှိနှိုင်းမှုတွေပြန်ဆိုင်ရေးသဘောတူညီချက်ရဖို့အခုတွဲဆုံဆွေးနွေးပွဲကအဓိကရည်ရွယ်တာလို့တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့၁၇ကြိမ်ဆွေးနွေးမှုတွေမှာအမေရိကန်ရဲ့စိုးရိမ်ချက်တွေဖြစ်တဲ့တရုတ်နဲ့ကုန်သွယ်ရေးမှာအကြီးအကျယ်လုံခြုံရေးပြတ်မှုနောက်တရုတ်ဘက်ကညာနာပစ္စည်းမူပိုင်ခွင့်တွေခိုးယူပါတယ ဒေါ်လာ350နှစ်ဆန်5ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ထပ်ကောက်မယ်လို့လည်းအမေရိကန်သမ္မတထရန့်ကချင်းချောက်ထားတာဖြစ်ပါတယ်။တရုတ်ဘက်ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာအခွန်ကောက်ပြီးတုံ့ပြန်ထားပါတယ်။
နိုင်ငံရေးပဋိပက္ခဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်မာဒူရိုကိုဖြုတ်ချရေကြိုးပမ်းမှုတွေကိုထောက်ခံဖို့စီးရေးရတိုက်ရိုက်ဝင်ရောက်ဆွတ်ဖက်မဲ့လမ်းကြောင်းအမေရိကန်ပြည်ထောင်စုဘက်ကဆက်လက်ရှိနေဆဲဖြစ်တယ်လို့အမေရိကန်အစ်မြစ်အရာရှိတအူးကပြောကြားခဲ့ပါတယ်။အင်္ဂါနေ့ကအမေရိကန်နိုင်ငံသားဌာနမှာပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ဗင်နီဇွ သမရမာရီယိုဘက်ကဆက်လက်ညှင်းဆုံနေမှုဟာငင်းကြေးနီးလန်းနဲ့ဖြည့်ရှင်ရေးမှာအဓိကအတားအဆီးဖြစ်နေတယ်လို့သူကပြောပါတယ်။ဇန်နဝါရီလကသူ့ကိုယ်သူယာယီသမရအဖြစ်ကြေညာခဲ့တဲ့အတိုက်ခံကောင်းဆောင်ဟွမ်ဝိုင်ဒိုကိုထောက်ခံတဲ့54နိုင်ငံထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်။မာဒူရိုကိုဆက်လက်ပြီးအဓိကထောက်ခံထားတဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်ရှင်။အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။မြန်မာနိုင်ငံရင်ဆိုင်နေတဲ့ပြဿနာတွေဖြေရှင်းရေးကြိုးပမ်းမှုမြန်မြန်ဆန်ဆန်ဖြစ်လာအောင်နောက်ဒီမိုကရေစီနဲ့လူ့အခွင့်အရေးခိုင်မာအကောင့်လာဖို့အတွက်မိတ်ဆွေတွေနိုင်ငံတကာအတိုင်းဝိုင်းဘက်ကအပြုသဘောနဲ့ပံ့ပိုးပူးပေါင်းဆောင်ရွက်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာဘက်ကတင်ပြသွားပါတယ်။လက်ရှိရခိုင်ပြည်နယ်တွင်ပြဿနာတွေကအမျိုးစုံနေပြီးဘက်ပေါင်းစုံကတပြိုင်တည်းဖြေရှင်းမှုလိုတယ်။အဲ့ဒီတည်းမှာအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးလည်းပါတယ်လို့ဂျီနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးမစ်ရှယ်ဘက်လက်ကမြန်မာနိုင်ငံတွင်ရိုဟင်ဂျာတွေအပေါ်နှိမ့်ကွပ်မှုတွေရှိနေစေအထောက်အထားတွေရှိပြီးဒုက္ခသည်တွေထာနေပြန်နိုင်ရေးအတွက်ဖော်ဆောင်လုပ်ကိုင်မှုကလည်းတူတက်မှုသိမ့်ရှိဘူးလို့လူခွင့်ရေးကောင်စီမှပြောဆိုခဲ့ပြီးနောက်တနေ့မှာပဲမြန်မာဘက်ကအခုလိုတင်ပြသွားတာဖြစ်ပါတယ်
။မလေးရှားနိုင်ငံပီနန်ပြည်နယ်ဂျော့ချ်တောင်းရဲ့ကမ်းခြေမြို့တန်ကျွန်းဘန်ကားမှာမနစ်အင်္ဂါနေ့ညကမြေပြိုမှုကြောင့်တည်ဆုံးခဲ့ပြီလို့ယူဆရတဲ့လူလေးဦးလုံးဟာမြန်မာဆောက်လုပ်ရေးအလုပ်သမားတွေဖြစ်တယ်လို့ကယ်ဆယ်ရေးသမားတွေကအတည်ပြုခဲ့ပါတယ်။မြေပြိုကျတဲ့အချိန်ကဆောက်လုပ်ရေးလုပ်ငန်းမှာအလုပ်လုပ်နေတဲ့သူတို့လေးဦးကိုမြေအောက်တခါတည်းမြှုပ်လိုက်တယ်လို့ဖြစ်သွားခဲ့ကြောင်းမိသက်ကယ်ဆယ်ရေးဌာနအကြီးအကဲဆတ်ဒွန်မော့တာကပြောပါတယ်။ဒါအပြင်သူတို့လေးဦးလုံးအသက်ရှင်ဖို့မရှိဘူးလို့ယူဆရကြောင်းသူကဆိုပါတယ်။မြေပြိုတဲ့နေရာရောက်နေတဲ့ကယ်ဆယ်ရေးသမားတွေဟာသူတို့လေးဦးကိုထုတ်ယူဖို့မြေတူးဆက်ကိုအသုံးပြုနေတယ်လို့လည်းဆိုပါတယ်။အနားယူအပန်းဖြေနေရာတွေရှိနေတဲ့တန်ကျွန်းဘန်ကားမှာညပိုင်းအချိန်မြေပြိုကျမှုကြောင့်မြန်မာလူသမားလေးဦးမြေအောက်ပြီးသွားကြောင်းသတင်းတွေရရှိခဲ့ပြီးမနေ့ည7နာရီကျော်လောက်မှာပထမဆုံးရုပ်အလောင်းကိုစတင်တွေ့ရှိခဲ့တာပါ။မြေပြိုကျတဲ့အချိန်ည9နာရီကျော်လောက်မှာသူတို့လေးဦးဟာ14ပေလောက်နဲ့တဲ့တွင်းကနေရေတွေကိုဆက်နဲ့ဆုပ်ထုပ်နေတဲ့အချိန်ရုတ်တရက်မြေပြိုကျခဲ့တာဖြစ်တယ်လို့မိသက်ကယ်ဆယ်ရေးဌာနပြောခွင့်ရကဆိုပါတယ်ရှင်။
ရက်တူထုတ်တဲ့အဖွဲ့ကလူတွေဆိုတဲ့ယူဆချက်နဲ့မြန်မာနိုင်ငံသားအမျိုးသား9ဦးနဲ့ဒေသခံ2ဦးတို့ကိုမလေးရှားနိုင်ငံပီနန်ပြည်နယ်ရက်တပ်ဖွဲ့ကဖမ်းဆီးတယ်လို့မလေးရှားသတင်းနေမှာဖော်ပြပါတယ်။လီဗူဗစ်တိုးရီးယားကဆိုင်တစ်ခုရှိမှအသက်50အရွယ်ဒေသခံအမျိုးသား2ဦးနဲ့ဂျလန်ဒါတုခရမက်ကွန်ဒိုဂန်တခုမှာအသက်50အရွယ်မြန်မာအမျိုးသား2ဦးတို့ကိုတနင်္လာနေ့ညနေပိုင်းမှာအရင်ဆုံးဖမ်းတာပါ။အဲ့ဒီနောက်အင်္ဂါနေ့မှာပဲဂျလန်ခါဂျန်ကနှစ်ထပ်အိတ်တလုံးကိုရဲကဝင်ရောက်စီးနင်းပြီး အသက် 22 နှစ်ကနေ 48 နှစ်ကြာမြန်မာနိုင်ငံသားအမျိုးသားချောက်ကိုထပ်ပြီးတော့ဖမ်းဆီးခဲ့တယ်လို့ရဲယာရှိကပြောပါတယ်အရက်တူထုတ်ဖို့အဲ့ဒီအဖွဲ့ကငှားထားတဲ့အိမ်ထဲမှာအရက်ပလင်းတွေထည့်ထားတဲ့အမဲရောင်ပလတ်စတစ်ထုတ်တွေအပြည့်တွေ့ရတယ်လို့လည်းရဲကပြောပါတယ်
CLMVT 85 ငါးနိုင်ငံအနေနဲ့နီးတိညာတီထွင်မှုကိုကြိုးဆိုကြဖို့ဒါမှမဟုတ်ရင်ရှင်ပြိုင်ဘက်တွေစီကနေအမျက်ထုတ်ခံရမယ့်အန္တရာယ်ရှိနေတယ်လို့ဇွန်လ24ရက်နေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ CLMVT ညီလာခံမှာထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာကပြောကြားခဲ့ပါတယ်။CLMVT ဆိုတာကတော့ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ကိုရည်ညွှန်းတာပါ။ဒေတာရင်း၅နိုင်ငံလုံးဟာကမ္ဘာလုံးဆိုင်ရာထုတ်လုပ်ရေးအဝန်အဝိုင်းမှာအဓိကအခန်းကဏ္ဍမှာရှိနေပေမဲ့ဒေတာရင်းနိုင်ငံတွေအနေနဲ့အလျင်မြန်တိုးတက်လာတဲ့နည်းပညာဖွံ့ဖြိုးမှုနဲ့ပထဝီနိုင်ငံရဲ့အခြေအန
ပေါ်ထူးနေမနေ့ကထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်းနာဆင်ရပါမယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေကလူချင်းဓာလေးကိုပဲပြင်ပကဘာအနေနဲ့ရွေးချယ်ပြီးတော့ထောက်ပြပြောနေလို့ရပါမယ်။မြန်မာနိုင်ငံအနေနဲ့ကတော့အားလုံးခြုံငုံပါဝင်တဲ့ချင်းကပ်မှုနဲ့ဆောင်ရွက်နေရတာဖြစ်တယ်လို့ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့42ကြိမ်မြောက်ပုံမှန်စည်းဝေးတွင်ကုလသမဂ္ဂလူ့အခွင့်အရေးမဟာအမင်းကြီးကတော့ရိုဟင်ဂျာတွေဌာနေပြန်ရေးရခိုင်နဲ့ချင်းပြည်နယ်တွင်ကတိုက်ပွဲအခြေအနေတွေကိုအလေးထားပြီးတော့ပြောသွားပါတယ်။အကြောင်းအစုံလင်ကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
Myanmar is making resolute efforts for a democratic system based on
Myanmar နိုင်ငံမှာလူ့အခွင့်အရေးလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ကိုအခြေခံပြီးနိုင်ငံရဲ့ဒီမိုကရေစီစနစ်အတွက်ပိုင်းဖြတ်ကြိုးပမ်းနေတဲ့မြန်မာပြည်သူတွေလွတ်လာပြီးထိုက်တန်တဲ့အလုံးစုံဖွံ့ဖြိုးတိုးတက်ရေးကိုမြှင့်တင်ပေးနိုင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူ့အခွင့်အရေးမြှင့်တင်ဆောင်ရွက်မှုတွေကိုအစိုးရကအပြည့်အဝဆောင်ရွက်နေတဲ့ဒီတိုးတက်မှုတွေကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအံ့ဩမြင့်တက်ဖွယ်ဖြစ်လာမယ်လို့ဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့42ကြိမ်မြောက်ပုံမှန်စည်းဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောဆိုလိုက်တာဖြစ်ပါတယ်။လက်တလော့ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်အရက်သားတွေတေးချေဒဏ်ရာရနောက်တန်တရားနယ်ဖမ်းဆီးခံရမှုတွေစစ်ရှောင်ထွက်ပြေးကြရသူတွေဌာနေမပြတ်နိုင်ဖြစ်နေတဲ့အခြေအနေတွင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာဘက်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်နီးပါးကရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိမ့်ချပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေနေရရင်မပြတ်နိုင်သေးသလိုကချင်နဲ့ရှမ်းပြည်နယ်တွင်မှလည်းစစ်ရှောင်ဒုက္ခသည်တွေရှိနေစေအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကမြန်မာကိုဒီဇိုင်းမှမှဖိအားပေးနေတာပါ။အင်္ဂါနေ့ကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးတွင်မှာတော့မြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောဆိုသွားပါတယ
်။ We who are living through the democratic transition inside Myanmar view the progress differently from those who observe it from the outside.
မြန်မာနိုင်ငံတွင်ဒီမိုကရေစီအပြောင်းအလဲလုပ်နေချိန်မှာနေထိုင်ကြတဲ့ကျွန်တော်တို့ကတော့အပြင်ကစောင့်ကြည့်သူတွေနဲ့ကိစ္စရပ်တွေအပေါ်ရှုမြင်ချက်မတူပါဘူး။ပြင်ပကဘာအနေနဲ့ကိုလိုချင်တဲ့အကြောင်းအရာကိုပဲရွေးနိုင်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့အားလုံးခြုံငုံပါဝင်အောင်ချင်းကပ်ပါတယ်။ရခိုင်ပြည်နယ်တွင်ကပြဿနာတွေဟာအမျိုးစုံနေပြီးဗတ်ပေါင်းစုံကနေတပြိုင်တည်းဖြည့်ရှင်းဖို့လိုအပ်ပါတယ်။အဲ့ဒီထဲမှာအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလည်းပါပါတယ်။လူအခွင့်အရေးအတွက်ကာလရှည်ကြာရုန်းကန်လှုပ်ရှားခဲ့ကြတဲ့ကျွန်တော်တို့ခေါင်းဆောင်ပိုင်းအနေနဲ့လဲစိုးဝါတဲ့ဘယ်လူအခွင့်အရေးချိုးဖောက်မှုမျိုးကိုမဆိုလက်သင့်မခံပါဘူ
းဆက်လက်ပြီးဖြည့်ရှင်းဆောင်ရွက်သွားရမယ့်အခက်အခဲတွေရှိရဲဆိုတာကိုမြန်မာဘက်ကအပြည့်အဝနားလည်ကြောင်းမြန်မာဘက်မှဖိအားပေးတာတွေအတိမပြုနိုင်တဲ့ဆွဆွဲချက်တွေကတော့အခြေအနေပြည်လဲရေးအတွက်အထောက်အကူမဖြစ်ဘူးလို့လဲဂျီနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောဆိုပါတယ်
While pursuing promotion and protection of human rights, we cannot ignore serious threat of terrorism and extremism.
လူ့ခွင့်ရေးမြင့်တင်တာတွေတစ်ဖက်မှာလှုံ့ဆော်နေတာနဲ့အတူမြန်မာတရုတ်အပါအဝင်နိုင်ငံတော်တော်များများရင်ဆိုင်နေရတဲ့အကြမ်းဖက်ဝါဒနဲ့အစွန်းရောက်မှုတွေကိုလည်းလစ်လျူရှုထားလို့မရနိုင်ပါဘူး။အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့ အစွန်းရောက်မှုကိုအမြင့်ဖြုတ်ရှင်းလင်းနိုင်ရေးဆက်ပြီးလှုပ်ဆောင်သွားမှာပါဥက္ကဋ္ဌကြီးခင်ဗျာညီကုန်းချုပ်ရမယ်ဆိုရင်တော့မြန်မာအနေနဲ့ကတော့နိုင်ငံတွင်းပြဿနာတွေဖြေရှင်းရေးကြိုးပမ်းမှုတွေမှာလင်းလင်းမြန်းမြန်းဆောင်ရွက်နိုင်ဖို့နိုင်ငံတွင်းဒီမိုကရေစီနဲ့လူ့အခွင့်အရေးခိုင်မာအားကောင်းလာရေးအတွက်မိတ်ဆွေနိုင်ငံတွေနဲ့နိုင်ငံတကာအတိုင်းဝိုင်းတွေဘက်ကအပြူတော်နဲ့ပံ့ပိုးပူးပေါင်းဆောင်ရွက်ဖို့လိုလားပါတယ
်တနင်္လာနေ့ကစတင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးတွင်မှာတော့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ္စဲဘက်ရှလက်ကလည်းမြန်မာနိုင်ငံတွင်ရခိုင်အရေးကိစ္စကိုအလေးထားပြီးကောက်စီမှာတင်ပြခဲ့ပါတယ်
Although restrictions on humanitarian and media access involve Rakhine and in Chin state limit our access to information
ရခိုင်နဲ့ချင်းပြည်နယ်တွေမှာလူသားချင်းစာနာထောက်ကူမှုနဲ့မီဒီယာတွေကန့်သတ်ခံထားရတာကြောင့်သတင်းအချက်အလက်တွေရရှိရေးမှာအကန့်အသတ်ရှိနေပါတယ်။ဒါပေမဲ့အခုဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေလက်နက်ကြီးတွေလေကြောင်းကတိုက်ခဲမှုတွေနဲ့ရဟတ်ယာဉ်ပေါ်ကပစ်ခတ်မှုတွေလည်းရှိနေပါတယ်။နောက်ဗတ်အားလုံးမှာတိုက်ဆုံမှုတွေနဲ့အရက်သားတွေအပေါ်မှာအကြီးအကျယ်ထိခိုက်တက်ရောက်မှုတွေရှိနေပါတယ်။စွပ်စွဲပြောဆိုချက်တွေအရဆိုရင်တော့အခုတိုက်ပွဲပဋိပက္ခတွေကရိုဟင်ဂျာတွေထပ်ပြီးထွက်ပြေးသွားစေဖို့သူတို့ကိုတိုက်ခိုက်ဖို့အကြောင်းပြချက်တစ်ခုအဖြစ်သုံးလာမယ့်အရေးကိုလည်းစိုးရိမ်ပါတယ်။အခုဆိုရင်ရခိုင်ရိုဟင်ဂျာမျိုးဒိုင်းနက်နဲ့ခမီးအရက်သား 3,500 လောက်ဟာတိုက်ပွဲတွေကြောင့်တိမ်းရှောင်နေရပါတယ်။အစိုးရဘက်ကလူသားချင်းစာနာကူညီမှုဆိုင်းငံ့လိုက်တာကြောင့်အနည်းဆုံးလူပေါင်း6,500 အတွက်အသက်ငယ်ကူညီရေးအထောက်ပံ့တွေကိုဖြတ်တောက်သလိုလည်းဖြစ်သွားစေပါတယ
်။ရခိုင်မြောက်ပိုင်းမှာကျန်းရှိနေတဲ့ရိုဟင်ဂျာတွေဆက်ပြီးဖိနှိပ်ခံရတဲ့အထောက်အထားတွေရှိကြောင်းဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခါနဲ့အညီဆန္ဒအလျောက်ဌာနေပြန်နိုင်မဲ့အခင်းအကျင်းမျိုးဖော်ဆောင်တာကလည်းမရှိသလောက်ဖြစ်နေတယ်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကထောက်ပြသွားပါတယ်။မြန်မာဘက်ကတော့နိုင်ငံတကာနဲ့ကုလသမဂ္ဂဘက်ကတုံ့ဆွဲနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပါဘူး
။မသိင်္ဂီထိုက်ပြောပြသွားတာပါရှင်။ကချင်ပြည်နယ်မှာတကြောပြန်စစ်ရှစ်နှစ်ပြည့်တဲ့အချိန်ထိမ့်မှအဖြစ်တရုတ်ဖော်တင်ဆက်ခဲ့လို့ငိမ့်စုစီပုံမှန်နဲ့တရားစွဲထားခံရတဲ့ကချင်လူငယ်နှစ်ဦးကိုဒီကနေ့ဒုတိယအကြိမ်တရားရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်။အခုလိုတရားစွဲတာဟာအယက်သားအစိုးရလက်ထက်နိုင်ငံသားတို့ရဲ့အခြေခံအခွင့်အရေးဆုံးရှုံးမှုဖြစ်ပြီးဒီမိုကရေစီစံနှုန်းတွေဖောက်ဖျက်ရကြတယ်လို့တရားစွဲခံရတဲ့ကချင်မျိုးသမီးကပြောပါတယ်။စစ်ပေးဆောင်တွေရဲ့အခက်အခဲနဲ့ဒုက္ခတွေကြောင့်ဖော်ထုတ်ပြတာဟာဖော်ထုတ်ပြတာကို NLD အစိုးရဘက်ကအလေးထားဖြည့်ရှင်းပေးဖို့နဲ့ဒီလိုဖော်ထုတ်တာကိုအာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့အရေးယူတရားစွဲဆိုနေတာတွေကိုကန့်ကွက်ရှုတ်ချတဲ့အကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကလည်းဝေဖန်လိုက်ပါတယ်။အပြည့်အစုံကိုတော့မဆုမောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြမစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကြား18နှစ်ကြာအပြစ်ခတ်ရဲစဲရေးသဘောတူညီမှုပြတ်ပြားပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်ခဲ့တဲ့18နှစ်ပြည့်အဖြစ်နဲ့ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစစ်ရဲစဲရေးနဲ့စစ်ဆောင်ဒုက္ခသည်တွေရဲ့အရေးတရုတ်ဖော်တင်ဆက်ခဲ့တဲ့သူတွေကိုဥဆောင်ခဲ့တဲ့ကိုပေါ်လူနဲ့ကချင်အမျိုးသမီးဆိုင်းနုပန်တို့ကိုရင်းနှင်းစွာစုဝေးခွင့်နဲ့စစ်တမ်းလဲလဲခွင့်ဆိုင်ရာငိမ့်စုစီပုံမှန်19နဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ရဲတပ်ဖွဲ့ကနောက်တနေ့မှာပဲတရားလိုလုပ်ပြီးတရားစွဲဆိုလိုက်တာပါဒီကနေ့ဇွန်လ26ရက်နေ့မနက်10:00မှာတော့မြစ်ကြီးနားမြို့နယ်တရားရုံးမှာတရားလိုတပ်သေးတွေကိုစစ်ဆေးမှာဖြစ်ပြီးမြစ်ကြီးနားရဲစခန်းရဲမှူးမင်းတန့်စောကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တဲ့အပေါ်မှာတော့တရားစွဲခံရသူတို့မှာအပြစ်မရှိကြောင်းနဲ့တရားဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းသွားဖို့အသင့်ပြင်ထားပါတယ်လို့ကိုယ်တိုင်တရားစွဲဆိုခံရတဲ့လူငယ်နှစ်ဦးအနက်ကကချင်အမျိုးသမီးဆိုင်းနုပန်က VOA မြန်မာပိုင်းကိုပြောပါတယ
်တရားလိုတက်တင်ဆက်စစ်သွားမယ်ပေါ့နော်အကြမ်းဆုံးတဲ့ပိုင်းပေါ့နော်ကျွန်တော်ရှိနေတဲ့ကနေလေတော့ကျွန်တော်တို့ဘက်ကနေမှန်ကန်ကြောင်းထောက်ခံဖို့ပို့တော့ပေါ့နော်ဒီနေ့ချင်းမျိုးလောဆောင်ကြဖို့ရှိပါတယ်ဒီကနေ့မျိုးနဲ့ယူမှုပန်းကျွန်တော်တရားစွဲဒီကြားစစ်ဆောင်မှုကမတော်တာလက်ပြန်ခံမှုပေါ့နော်ဘာဖြစ်လို့လဲဆိုရင်ဒီမှာထရနေမှာဒီဒီကမ်းမှာဒီမှာဆင်းပါရေကိုပလို့ဒီမြောက်သွားပြီးမှဖြစ်တယ်လို့လုပ်တဲ့ယူမှုကိုတိုင်ကျွန်တော်တို့ဆင်းနေချင်တယ်ဆင်းနေပြီးတော့ကျွန်တော်တို့ကိုရဲနေမှာ shift performance လုပ်တယ်ပြီးတော့ဆဲနေမှာတို့ဒီခံကနေခေါ်ရပေါ့ခေါ်တော့ကျွန်တော်ယူမှုနဲ့ကျွန်တော်တို့စကားပြောဖြစ်တဲ့အခြေတယ်ဘာဖြစ်လို့ကျွန်တော်တို့ဒီပုံမှန်စကုနဲ့ဆဲရလဲဆိုတော့မဟုတ်ဘူးဒါကကျွန်တော်လည်းတောင်းဝင်ရဆဲရတာပါပေါ့နော်ဒီဘက်ကနေ YouTube ပြမထားပြီးမှကျွန်တော်တို့နေရာကိုတရားဆဲရဟာဆိုတော့ကျွန်တော်တို့ကတော့လုံးဝလက်ခံလို့မရဘူးတရားဆင်းပိုင်းမှာကျွန်တော်တို့ကလုံးဝမမာယူဘူးအဲဒါကြောင့်လက်ပြီးမှအခုခံချေပါတာ
ဆွေးဆောင်ဒုက္ခတဲ့ကချင်ပြည်သူတွေဘက်ကငြိမ်းချမ်းစွာဆန္ဒထုတ်ဖော်တင်ပြမှုကိုမတရားဥပဒေပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုနေတာကိုရပ်တန့်ကရပ်ပေးဖို့နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်မှုကိုအလေးထားပေးပါလို့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ပြည်တော်စုအစိုးရကချင်ပြည်နယ်အစိုးရနဲ့တက်မတော်ပါဝင်အာဏာပိုင်တွေကိုကချင်ပြည်နယ်လူငယ်အစုအဝေးရဲ့ဥက္ကဋ္ဌလည်းဖြစ်ကချင
freedom expression body
Jerusalem, Israel, Nanga, Muro, Pierre Trump, Soyaga, Tima, Pugare, Natal, Sakonakunika, Salo, American Soyago, Palestine, Kangwa, Nirava, Pio Idrinta, Zlatika, Hook, People, Tarek, Trin, Sambago, Kucho, Dinga, Piopia, Piva, Mission.
American Yes, Sizingo, Kangwa Duriha, Jorami, Nopet, and West Bangma, Tanilaniga, Chidesana, Piazavari, American Usaune, Shilavan, Didasanya, Suniwood Yaku, Barining and Muro, Manama, Jimbabu, Tia Lumare, Hulu, Sana, Piazava. Cinema, Morocco, Nang and Muro, Robert Malay, Palestine, you talk and read Tony Chibi, Lama report, stand up Jaga Javari.
Yawarsa Hiania Wakuluman
Yasunogama Pawinjame, Nangande, Suari, Titi Boglari, Poetiha, Struko Duro, Papia in the Mari, Kanya Yabalime.
Robert Numa, stand up Jani to do Biodoraba. Ninja Imadi, Taya Wabioisi Dulu, Name Pitari, the Sunibun and Padalu, Tayo Jame, Nangami Jamara, the Bora Kole Murigaro Shinaba. Saudi Arabia, Qatar, Arasomia, Piranzu, UAE, Egypt, Jordan, Israel, and Viga, through the mail, a debut Piotr Havime, a senior town, she do this, Metlopau. American Piranzu Garo, Banai, when you Stephen Uchene, a cool season, Diga Usong, Yiswere, Tamarat Samia, Tame, Jared Kushnaru, Teo Jamawa.
The plan would invest about $50 billion in the region.
This is the Titan, Tolangaze, Brian Tambu, Yinimunamu, Pawimare, Napa Kanjine, Kazama, Alokani, Tanachi, Pavola Zimava, Nashi Lulame Ui, Tose Yang and Nolakani, Second out to Chazanamare, Mamanga counted Ponemes, we know, seeing Numamu to Wala with Chasinomava, Tasanisima.
အင်္ဂါနေ့ဗိုလ်ထူးနှစ်ရက်တာကျင်းပမယ့်ဒီဆွေးနွေးပွဲကိုထရမ့်အစိုးရကအကုန်ကြခံပါတယ်။ဣသရေလနဲ့ငြိမ်းချမ်းရေးရယူနိုင်ရင်ပါလက်စတိုင်းတွေအတွက်ဒေသတွင်းမှာအမေရိကန်ဒေါ်လာဘီလီယံနဲ့ချီရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေဖြစ်လာစေဖို့အတွက်လို့ဆိုပါတယ်။ဒါပေမဲ့ပါလက်စတိုင်းကောင်ဆောင်တွေကတော့အမေရိကန်ရဲ့စီးပွားရေးအစီအစဉ်ဟာပါလက်စတိုင်းကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်မလာစေဖို့အတွက်ကြိုးပမ်းတဲ့အစီအစဉ်လို့ဆိုပြီးဝေဖန်ရှုတ်ချပါတယ်။
What Israel and the United States is trying to do now is simply to normalize relations with the Arabs at the expense of the Palestinians.
Israeli and American တို့ဟာ Palestine ကိုအသုံးချပြီး Arab နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်တည်ဆောက်ဖို့ကြိုးစားနေတာပါ။ဒါကကျွန်တော်တို့ဘလူဒီနယ်မှာလက်မခံနိုင်တဲ့ကိစ္စပါ။ဒီနေ့ကတော့အမျက်ဒေါသတွေအမြင့်ဆုံးရောက်တဲ့အချိန်ပါ။နေရာပေါင်းစုံက Palestine တွေသမရအဘတ်ရဲ့ဥဆောင်မှုအောက်မှာညီညီညွတ်ညွတ်ရှိနေကြပါပြီ
။ Palestine ဝန်ကြီးချုပ် Mohammed Shatia ပြောတော့တာပါ။ဝေဖန်သူတွေကတော့ထရမ့်အစိုးရဟာပါလက်စတိုင်းအရေးကိုပါလက်စတိုင်းပြည်သူတွေလက်ထက်ကနေဆွဲယူပြီးဣသရေလနဲ့ရင်းနှီးတဲ့အာရဗ်နိုင်ငံတွေလက်ထက်ထည့်ဖို့ကြိုးစားနေပုံကြတယ်လို့ဝေဖန်ကြပါတယ်။အခုအစီအစဉ်ကပါလက်စတိုင်းတွေလူလာတဲ့တီးခြားလွတ်လပ်တဲ့နိုင်ငံထူထောင်ဖို့ဆိုတဲ့ညီမန်းချက်ကတော့ဖြစ်မလာနိုင်ဘူးလို့လည်းလူတော်များများကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုကျကျော်သိန်းပြောပြသွားတာပါရှင်။အခုတော့ကမ္ဘာအနာဂတ်နဲ့ရေပြဿနာဖြစ်လာနိုင်ခြေကိုနှာစင်ကြရပါမယ်။အနာဂတ်မှာလူသားတွေရင်ဆိုင်ရမယ့်အဓိကစိန်ခေါ်မှုကြီးနှစ်ခုဟာရေနဲ့ပတ်သက်နေတာပါ။ရာသီဥတုပြောင်းလဲလို့ရေခဲတွေအရေးပြောပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာရေများလွန်းတဲ့ပြဿနာပါ။နောက်တစ်ခုကတော့တန့်ရှင်းတဲ့တောက်သုံးရေနှဲပါလာတဲ့ပြဿနာဖြစ်ပါတယ်။အခုလိုတောက်သုံးရေပြဿနာကိုစားငံရေတန့်စင်တဲ့သုတေသနတစ်ခုကဖြေရှင်းပေးနိုင်တာကို Event Kinos ကသတင်းပေးပို့ထားပါတယ်။ကိုငင်းချန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ကုလသမဂ္ဂရဲ့အစိုးရခံစားအသစ်တစ်ခုအရကမ္ဘာကြီးပေါ်မှာနေထိုင်တဲ့လူတွေအားလုံးအတွက်2030ခုနှစ်ကျရင်စိတ်ချရတဲ့တောက်သုံးရေရရှိရေးရည်မှန်းချက်အောင်မြင်မှာမဟုတ်ဘူးလို့ရေးထားပါတယ်။အဲဒါတွေမှာက2050ခုနှစ်ကျရင်ကမ္ဘာလူဦးရေတစ်ဝက်လောက်ဟာတန်ရှင်းတဲ့တောက်သုံးရေရမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ပင်လယ်ထဲရရေတွေဟာလိုအပ်တာထက်ပိုနေပေမဲ့လည်းတောက်သုံးလို့ရအောင်စားတွေကိုဖယ်ထုတ်ရတဲ့ကိစ္စကမလွယ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စု Rice Tech ကတို့က project တစ်ခုဖြစ်တဲ့နာနိုနည်းပညာသုံးရေတန့်စင်တဲ့အစီအစဉ် Newt ကစားငံရေကိုတောက်သုံးရေအဖြစ်အလွယ်တကူဈေးပေါပေါနဲ့ပြောင်းပေးနိုင်တော့မှာပါ Lee Chi Lin က Rice Tech ကတို့ကသူးတိမ်တည်ပါ
So what we're doing here at New
ကျမတို့ဒီအစီအစဉ်မှာလုပ်နေတာကကဘာတဝမ်းရေလိုအပ်တဲ့နေရာတွေမှာရေပေးနိုင်မှုဖြစ်ပြီးဘယ်လိုရေမျိုးကိုမဆိုလိုအပ်သလောက်တန့်စင်ပေးနိုင်မှုလုပ်နေရပါ
စားငံရေတန့်စင်တဲ့လုပ်ငန်းကိုနှစ်မျိုးလုပ်လို့ရပါတယ်တမျိုးကရေတွေကိုစားစစ်ထုတ်မဲ့စကားစစ်အသေးလေးတွေကိုဖြတ်ခိုင်းတာဖြစ်ပြီးတော့နောက်တမျိုးကတော့အပူပေးအငွေ့ပြန်စေတဲ့နီးနဲ့ပေါင်းခံချက်လုပ်တာပါနီးလန်းနှစ်မျိုးလုံးရဲ့ပြဿနာကစွမ်းရင်အရန်သုံးရပြီးတော့ဈေးကြီးသလိုညဉ့်ညမ်းမှုတွေဖြစ်စေတာပါ Rice Tech တို့ကသူ့တိတ်တီနာယိုမီ ဟဲလစ်ကအခုလိုရှင်းပြပါတယ
် conventional way of making distillate of using membranes
စကားကိုသုံးပြီးတော့စစ်ထုတ်ရတဲ့တမျိုးကြနီးမှာညဉ့်ညမ်းတဲ့ရေဘူးကိုတစ်ဖက်မှာစီးခိုင်းရပြီးတော့တခြားတစ်ဖက်မှာရေအေးကိုဖြတ်ခမ်းရတာပါအပူချိန်ကွာခြားချက်ကိုသုံးပြီးတန်းစင်မှုကိုလုပ်တာဖြစ်တာကြောင့်ရေတွေကိုအများကြီးအပူပေးရပါတယ်ကိုတန်းစင်လို့ရရေအများကြီးကိုအပူပေးရတဲ့အတွက်စွမ်းရည်အတွက်ကုန်ကျမှုအများကြီးရှိပါတယ
်အခုနီးပညာအသစ်မှာတော့နာနိုနီးပညာသုံးမှုတ်ဆေးတစ်မျိုးကိုသုံးထားပြီးတော့အဲ့ဒီပစ္စည်းကစကားစစ်တွေကိုအပူပေးနိုင်တဲ့ပစ္စည်းအဖြစ်ပြောင်းပေးပါတယ်ဒါကိုနေရောင်ကနေစွမ်းရည်ပေးတာပါနာယိုမီ ဟဲလစ်ကပဲ
We're using solar
ကျမတို့သုံးတာကနီလန်ဖြစ်ဖြစ်ပြီးတော့အလင်းကနေအပူအဖြစ်ပြောင်းလဲတဲ့နီလန်ဖြစ်ပါတယ်။ဒါကိုအခြေအနေအရပြောင်းလို့ရပြီးတော့စကားထဲမှာမြှုပ်ထားတာဖြစ်ပါတယ်။နီလန်ကစကားပေါ်ဓာတ်ရိုက်ရောက်ရမှာပါ။ဒါမျိုးလှုပ်တာအတွက်ရေတွေအားလုံးကိုအပူပေးစရာမလိုပဲစကားနဲ့ထိမဲ့နေရာကိုပဲအပူပေးမှာပါ။ရေအငွေ့နဲ့တခြားအဆိုင်ခဲတွေကစကားရဲ့တစ်ဖက်ချမ်းကိုကျသွားမှဖြစ်ပြီးရေစန်းကိုရမှာပါ
။စွမ်းရင်ကုန်ကြစေနည်းနည်းနဲ့တန်ရှင်းတဲ့တောက်ရည်တန်ကိုဒီနီးနဲ့ရမှာပါ။တမီတာပတ်လည်စကားဟာတနအီအတွင်းမှာတောက်ရည်တန်6လီတာထုတ်လုပ်နိုင်ပါတယ်။အမေရိကန်စွမ်းအင်ဝန်ကြီးဌာနကဒီနီးပညာသစ်အတွက်ဒေါ်လာ 1.8 တန်ရင်းနှီးမြှုပ်နှံထားပြီးတော့သုတေသနလုပ်ငန်းတွေဆက်လက်လှုပ်ဆောင်သွားမှာပါခင်ဗျာ
။ကိုငိန်ချန်ပြောပြသွားတာပါရှင်။ VOE ရဲ့ဗိုလ်ထူးနေမနစ်ခင်အစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51ဖိုင်လာမီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညကတိုက်ရိုက်လိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်မှာတော့
ဆိုအထူးသဖြင့်စိုးရိမ်ပွဲကတော့ရခိုင်ပြည်နယ်မှာဖြစ်လာတဲ့စစ်ပွဲတွေပေါ့ခင်ဗျ။ဆိုတော့အဲ့ဒါကတော်တော်လေးကိုစိတ်ဆိတ်နဲ့ဖြစ်လာတဲ့အနေထားတွေ့ရတယ်
ရှိလာမဲ့6လမြန်မာနိုင်ငံရေးဖြစ်နိုင်ခြေတွေဆွေးနွေးထားတဲ့အစီအစဉ်ကိုနားဆင်နိုင်ကြပါလိမ့်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြည့်ကိုငိမ့်ချမ်းနဲ့အတူကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
။ဒေါန်ဆန်းစုကြည်ကရခိုင်အရေးပေါ်မှာစကားတခွန်းအောင်မဟာဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့ Al Jazeera သတင်းဌာနနဲ့ပေါမောက်ခရန်ဟီလီတို့ရဲ့တွေ့ဆုံမေးမြန်းခန်းကိုကောက်နှုတ်တင်ပြခြင်းပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်တွေကမြို့ရှိမြို့နယ်နဲ့ချင်းပြည်နယ်တွေကမြို့တစ်မြို့ကိုမိုဘိုင်းဖုန်းအင်တာနက်ဖြတ်တောက်လိုက်တာမြန်မာပြည်အတွက်သာမကပဲနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါအလွန်အမင်းစိုးရိမ်ပါကြောင်းဒေါက်တာရန်ဟီလီကပြောတာနဲ့ညှိနှိုင်းပြောထားပါတယ်ရခိုင်လက်နက်ကိုင်အဖွဲ့ AA ဟာရခိုင်ပြည်နယ်ထဲမှာဗုဒ္ဓဘာသာဝင်ရခိုင်တိုင်းရင်းသားတွေနဲ့ဖွဲ့စည်းထားပြီးကိုပိုင်အုပ်ချုပ်ခွင့်ရဖို့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေကြကြောင်းကိုလည်းဖော်ပြထားပါတယ်အင်တာဗျူးတဲ့ဆောင်းပါရှင်ပီတာဒေါ်ဘီမင်းမျက်နာတွေကိုဒေါက်တာရန်ဟီလီကဖြေကြားရမှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာနေမြေရှင်းလင်းရေးစစ်ဆင်မှုတွေအတွင်ဆောင်ရွက်ခဲ့သမျှနဲ့ပတ်သက်လို့နိုင်ငံတော်လုံခြုံရေးအတွက်တာဝန်ထမ်းဆောင်နေကြသူတွေဆိုတဲ့ခေါင်းစဉ်အောက်ကနေပြည်တံကင်းလို့ခွင့်ရနေကြကြောင်းလည်းပြောထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကရခိုင်ပြည်နယ်တဲကအစ္စလမ်ဘာသာဝင်ရိုဟင်ဂျာတွေကိုစစ်ဆင်ရေးလုပ်ခဲ့ရမှာလူပေါင်း3သိန်းခွဲကနေ4သိန်းခွဲလောက်အထိထွက်ပြေးခဲ့ကြရပြီးအခုတစ်ချိန်လောက်တဲ့စစ်ဆင်ရေးကတော့ဗုဒ္ဓဘာသာဝင်ဌာနေရခိုင်တိုင်းရင်းသားတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ဆိုပါတယ်။အခုလိုအင်တာနက်ဖြတ်တောက်တဲ့ကိစ္စကိုဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့အမေကတော့ဒေါက်တာရန်ဟီလီကဒေါ်ဆန်းစုကြည်ကအာဆီယံအစည်းအဝေးတက်ဖို့ပြည်ပကိုရောက်နေကြောင်းနဲ့ဒေါ်ဆန်းစုကြည်ဟာရိုဟင်ဂျာတွေမောင်းထုတ်ခံရတော့ကလည်းရခိုင်အရေးကိစ္စကိုစကားမဟခဲ့တယ်လို့ပဲအခုရခိုင်ပြည်နယ်တွေကရခိုင်တွေထွက်ပြေးနေကြရတာကိုလည်းပြည်သူတွေကိုအကာအကွယ်ပေးရင်းနဲ့ပတ်သက်လို့စကားတဲ့ထဲမပြောပဲနေနေကြောင်းပြောပါတယ်အရင်သတင်းပတ်တွေအတွင်းမှာဆိုအရက်သားတွေဖမ်းဆီးခံရတာအချုပ်ခန်းနဲ့စစ်ဆေးခံရချိန်မှာတေဆုံးခဲ့တာတွေတောင်ရှိလာနေကြောင်းဖြေပါတယ်ဒေါန်ဆန်းစုကြည်ကိုတိုက်ရိုက်ပြောခွင့်ရမယ်ဆိုရင်ရခိုင်ပြည်နယ်မှာဘာတွေဖြစ်နေသလဲဆိုတာကိုယ်တိုင်သွားကြည့်ဖို့ပြောပြလိမ့်မယ်လို့ဖြေကြားထားတာကို Al Jazeera online သတင်းမှာအပြည့်အစုံဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါမှာထောင်ပေါင်းများစွာသောဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်ဒေါက်တာမဟာတီယာမိုဟာမက်ရဲ့ပြောစကားနဲ့အစချီထားတဲ့သတင်းတစ်ပုဒ်ကိုတော့မလေးရှားနိုင်ငံကွာလာလမ်ပူး online သတင်းဖြစ်တဲ့ Free Malaysia Today News မှာဖတ်ရပါတယ်ဟိုတုန်းကယူဂန္ဒာနိုင်ငံမှာအိန္ဒိယလူမျိုးတွေကိုမောင်းထုတ်ခဲ့ဘူးကြောင့်လည်းမြန်မာနိုင်ငံမှာလည်းနိုင်ငံသားမဟုတ်လို့တိုင်းတစ်ပါးသားတွေမှုလို့ဆိုပြီးမောင်းထုတ်နေတာဟာပြဿနာဖြစ်ရှင်တဲ့နီလန်ကောင်းမဟုတ်တဲ့အကြောင်းဒေါက်တာမဟာတီယာမိုဟာမက်ရဲ့စကားကိုဆောင်းပါရှင်ရှောင်းအော့ဂတ်စတင်ကရေးပါတယ်။ရခိုင်ပြည်နယ်ထဲမှာနေထိုင်တဲ့သူတွေကိုမြန်မာအစိုးရကသူတို့ရဲ့ရပိုင်ခွင့်နေပေးတာအဆင်ပြေအောင်ဆောင်ရွက်ပေးတာအကျိုးကျေးဇူးခံစားရဖို့တွေကိုလုပ်ပေးဖို့ဆိုတာမတိကျတဲ့အကြောင်းဒေါက်တာမဟာတီယာကပြောလိုက်ပြီးသူတို့မလေးရှားမှာတော့ဗြိတိရှလက်ထက်ကခေါ်သွင်းလာတဲ့တရုတ်နဲ့အိန္ဒိယလူမျိုးတွေကိုနိုင်ငံသားပေးဖို့ဆုံးဖြတ်ချက်ရှိကြောင်းအခုလိုဖြစ်ပေါ်နေတဲ့အခြေအနေတွေကိုပြုပြင်ထိန်းညှိပေးတဲ့နယ်လို့လည်းပြောပါတယ်မြန Nyama Pidu Pidari Ha Dija Degu Pishine Tachar Nilang Shigang Shima Pibime Akulu Pidun Yi Kisari Ma Tachar Nangan Riga Yo Balu Pishin Nijadale Suragule Lila Dinelu Dauda Mahadiya Ga Pyo Tawale Gula Damagaya Jinya Jedri Yasu Yin Bigale Chao La Adwin O Eime Sunkwa Dubao Yakain Bine Rema Tung Dong Jo Shige Bi Natang Sakon Naku Nikale Yakain Ani Twabye Dware Rohingya Kona Teng Jo Shige Lu Suvare Ninjan Yisura Yimanjago, Duru Miawi Kanzaja Wusu Yin, Sesa Ninan Luze Shimada, a jet dega Lumiao Yi, a Pisha Nama Pidelu, Winjijo Mahadiaga, Tuya Megunema, Piodore Jangole, Samba Shin Shan Augustina Yita Tavarishi.
VOA Myanmar-ye thauluin chat dwe go smartphone dwe baw ga ni na sin nai mo, VOA Burmese app go download lo ya yu nai ma de. Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရသလို သတင်းစောင့်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံး English သင်ခန်းစာကိုတော့ ဒေါ်လှလတန်းကစီစဉ်ပို့ချပေးနေပါတယ်ရှင်
idiom atonga
not out of the woods
pibari salung bawnga n o t not ga mahot dawaw ko pya da o u t out o f off out of ga a pyin bet ko yauk da t h e the w o o d s woods ga tit daw dui so lo sagai thun ye dai yai de be ga lo tit daw de ga ni ma twet nai de da ติดต้อရဲ့အပြင်ကိုမရောက်သေးတာပေါ့ติดต้อဆိုတာကတော့ဒီညမှာအခက်အခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့်နေစဉ်တုံးမှာ not out of the woods ကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့လူတူဦးအနေနဲ့အခြေအနေဟာနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါတယ်ဥပမာလူနာတူဦးအသေးအံဖြစ်နေရက အသက်အန္တရာယ်ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ဂျ်ရှိုးပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့
Our business is getting better, but we're not out of the woods yet. Not out of the woods.
American's time English သင်ခန်းစာ တွေ ကို ဒေါ်လာ လတ် တန် စီစဉ် ပို့ချ ပေး နေ တာ ဖြစ် ပါတယ် ရှင် VOA မြန်မာ ဘိုင်း က ထုတ်လွှင့် ပေး နေ တဲ့ English သင်ခန်းစာ တွေ ကို Radio အသံဖိုင် ရော Video ဖိုင် ဖြစ် နေ ပါ VOA ရဲ့ Internet ဆာ မျက်နှာ မှာ နားဆင် လေ့လာ နိုင် ကြ ပါတယ် Website လိပ်စာ က burmese.voanews.com ဖြစ် ပါတယ် ရှင် အခုတော့ ကိုကျော်ကျော် တင် စီစဉ် ထုတ်လွှင့် ပေး ခဲ့ တဲ့ Inga Ninya Daiyai Leilai Suinei ga အစီအစဉ် ကို ပြန် ပြီးတော့ နားဆင် ကြ ရ အောင် ပါ ရှင်
မင်္ဂလာပါခင်ဗျာ အင်္ဂါညတိုင်းရိုင်းအစီအစဉ်က ကျူးဆိုပါရယ် အခုဆိုရင် မကြာခင် ရက်ပိုင်းအတွင်းမှာပဲ ကျွန်တော်တို့ 2019 ခုနှစ်ရဲ့ ပထမ နှစ်ဝက် ဇွန်လပေါ့လေ ကိုယ်ဆုံးတော့မှာဖြစ်ပါတယ် ဆိုတော့ 2019 ခုနှစ် နှစ်စာကနေပြီးတော့ အခုအချိန်ထိ မြန်မာနိုင်ငံရဲ့ အခြေအနေရရက် ဖြစ်ခဲ့တာတွေ အခုလက်ရှိ ဖြစ်နေတာတွေ ကို ကျွန်တော်တို့ ကြည့်ပြီးတော့ သုံးသပ်ပြီးတော့ ရှေ့လာမဲ့ 6 လမှာ တိုင်းပြည်ရဲ့ အလားအလာ ဘယ်လိုဖြစ်လာနိုင်သလဲ အကောင်းဘက်ကိုပို့ပြီး ဦးတည်နိုင်သလား ဒီအတိုင်းပဲဆက်ရှိသွားနိုင်သလားသို့မဟုတ်မကောင်းတဲ့ဘက်ကိုများပို့ပြီးတော့ဦးတည်သွားနိုင်ရည်စီလားဒါလေးကိုကျွန်တော်တို့ရသမျှအချိန်တွင်သုံးသပ်ကြည့်သွားဖို့ဖြစ်ပါတယ်တင်ရခင်ပြောရရင်တော့ State of the Union လို့ဆိုရမယ်တိုင်းပြည်ရဲ့လက်ရှိအခြေအနေနဲ့အနာဂတ်လာလာလေးကိုအနည်းငယ်ကျွန်တော်တို့ခန့်မှန်းကြည့်တဲ့သဘောပါပဲဒီအစီအစဉ်မှာပြန်နိုင်ဆွေးနွေးပေးဖို့အတွက် ISP မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်နဲ့စာနယ်ဇင်းဆရာတရင်သာဆရာဦးစီသူအောင်မြင့်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ကိုအောင်သူနဲ့ကိုစီသူမင်္ဂလာပါ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။အခုကျွန်တော်တို့ပထမဦးဆုံးပြင်နယ်ဆွေးနွေးမဲ့သူဦးရဲ့သဘောထားကိုအရင်ဆုံးနားထောင်ကြည့်အောင်ပါ။ဆိုတော့ကိုအောင်သူငိမ့်အခု6လအတွင်းပေါ်လေအခု6လအတွင်းတိုင်းပြည်ရဲ့အခြေအနေအရရက်ကိုကိုအောင်သူငိမ့်သုံးသပ်ကြည့်မယ်ဆိုရင်ဘယ်လိုသဘောထားမျိုးဘယ်လိုအနေအထားမျိုးရှိပါသလဲ။
ဟုတ်ကဲ့။ဟိုကျွန်တော်မြင်တဲ့အနေအထားမှာတော့ပြီးခဲ့တဲ့6လကာလမှာပေါ့နော်။ဆိုတော့ငင်းချမ်းကြီးခီးကြီးကတော့တိတ်ရှိတဲ့တဲ့အနေအထားမတွေ့ရဘူး။ဒါပေမဲ့အစိုးရဘက်မှာတော့ဒီနာမည်ရွေးကောက်ပွဲအတွက်ကိုစပြီးတော့လှုပ်ရှားလာတဲ့သဘောမျိုးတွေလည်းတွေ့ရပါတယ်။ဆိုတော့အထူးသဖြင့်စိုးရိမ်ပွဲကတော့ရခိုင်ပြည်နယ်မှာဖြစ်လာတဲ့စစ်ပွဲတွေပေါ့ခင်ဗျ။ဆိုတော့အဲ့ဒါကတော်တော်လေးကိုစိတ်ဆိတ်နဲ့ဖြစ်လာတဲ့အနေအထားတွေ့ရတယ်။အဲ့တော့ဒီမြမအရေးလေးလာဒီကဥမမောင်ဆိုတခါဆွေးနွေးကြတာကျွန်တော်မှတ်မိတယ်လို့ကဒီကျွန်တော်တို့2018ဒီဇင်ဘာကနေပြီးတော့အခုကာလအထိပေါ့နော်မေလအထိကာလအတွင်းမှာတိုက်ပွဲကြီးနေပေါင်း400ကျော်ဖြစ်ခဲ့တယ်ဆိုတော့ဟိုတရေမျိုးသူသုံးစားထားတာတွေ့ပါတယ်အဲ့ဒါအပြင်ဒုက္ခတွေရေတွက်ကလည်းမြို့နယ်ခုနှစ်ခုမှာပြက်ခန်း60ဒုက္ခတွေပေါင်း2000ခွဲဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါအပြင်တခြားပြည်နေရတဲ့ဒုက္ခတွေတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအနေအထားတွေကတော့ကျွန်တော်ရှင်စိုးရိမ်ပွဲအခြေအနေရောဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးကိုစီဒီအောင်မြင့်ကရောဘယ်လိုများသုံးသပ်ပါလဲ
ကျွန်တော်ကတော့ဟိုဗာလဲဟိုအခြေကြီးကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဒီနေ့ချိန်ထိ2015ကနေစလိုက်တဲ့ကျွန်တော်တို့ဒီမိုကရေစီပြည်ပြောင်းလဲရေးပေါ့အဒီဥစားကမှန်မှန်ကြီးတွားနေရဆိုတော့အဲ့ဒါကတော့ကောင်းတဲ့ကိစ္စပဲအဒီထက်ကောင်းတာတော့ဘာမှမရှိသေးဘူးဟိုလက်တော်အချိန်မှာဟိုနောက်ပြန်ဖဲ့ဖို့လို့ပါလို့ညာလို့ဒီလောက်ကြည့်တော့ကျွန်တော်တို့မမြင်ရသေးဘူးအဲကျန်တဲ့ကိစ္စဒီမှာကတော့ဟုတ်ပါတယ်နေနေရေးဆိုရင်လည်းရှင်းတူနောက်မဆုံးဖြစ်နေတယ်ဒီခိုင်းကျက်နာမှာဆိုရင်တော့နှစ်ပိုင်းရှိတာပေါ့တစ်ပိုင်းကတော့ခုလိုပဲအီတပ်ဖွဲ့နဲ့ဖြစ်နေတဲ့တပ်ပွဲတွေမှာဆိုအရှင်ကပူပြီးတော့မြင့်တက်လာတယ်ခုနကပူအောင်ဒီရင်းပြောတဲ့ဒီမှာလည်းပါပါတယ်အဲ့မှာဟိုဒုက္ခတွေတိုးလာတယ်နှစ်ဖက်ပြည်ကျမှုတွေလည်းဖြစ်လာတယ်အခုဆိုရင်ဒီအင်တာနက်တွေပိတ်ပင်မှုတွေလည်းလုပ်နေတယ်ဆိုတော့ဒါတပ်ပွဲတွေကမြင့်လာတယ်ဒါပေမဲ့တစ်ဖက်မှာကြားတဲ့အခါကျတော့ဟိုနှစ်ဦးစာပေါ့နော်2016ကဖြစ်ခဲ့တဲ့အဲ့ဒီနိုင်ငံကိုရောက်သွားတဲ့ကျွန်တော်တို့တိုင်းပြည်ထဲကနေအဲ့ဒီမွတ်စလင်ဒုက္ခတွေပြန်လာရေးကိစ္စမှာတစ်ဖက်ကတုံ့ပြန်ရှိကြည့်သွားပြီးတော့မှအာဆီယံညီလာခံမှာကြိုးစားခဲ့တဲ့အခါကျတော့အာဆီယံအဖွဲ့ကြီးရဲ့ထောက်ခံမှုတွေရပြီးတော့မှဒီဥစ္စာတွေပြည်လည်ရေးမှာလမ်းကြတွေလည်းတချို့တွေ့လာတာတွေလည်းကျွန်တော်တို့ကတွေ့ရတာပေါ့နော်အကြံနဲ့ဟိုကိစ္စတွေကတော့ရှိပါတယ်စီးပွားရေးဆိုင်ရာမှာလေကျွန်တော်ကကြီးရလုပ်ငန်းဆိုရင်တိုးပြက်လာတာတွေတွေ့ရတာတွေရှိတယ်ဥပမာလက်ရကုန်ရေးဆိုရင်လည်းအဲ့ကိုဒီကိစ္စတွေကိုကြိုးပမ်းလာတဲ့ကိစ္စတွေရှိပါတယ်အဲ့လိုကြီးပြပါတယ
်ဟုတ်ကဲ
့အဲတွေ့တဲ့ခါကျတော့လို့ပြဖြစ်ခဲ့တာဒီမှာဆိုရင်အကောင်းတာပြီးရောအခုကတော့လို့စိုးရိမ်စရာတွေရောရှိတယ်လို့တော့ကျွန်တော်ဟိုထင်ပါတယ
်ဟုတ်ကဲ့ဆိုတော့ရှေ့လာလာလေးနေဦးတော့မကြခင်မတုံ့တက်ကြတာပေါ့လေဆိုတော့ပြီးခဲ့တဲ့ဟာ2000ကောင်သူကြီး2018အကုန်2019စဝင်တဲ့အချိန်ကနေပြီးတော့အဲ့ဒီအချိန်လုံးကရှိခဲ့တဲ့တန်းကြီးအချိန်နေနဲ့အခုကျွန်တော်တို့ဒီကနေ့ရှိနေတဲ့တန်းကြီးအချိန်နေနဲ့ပြောမယ်ဆိုရင်ကောင်သူကြီးအနေနဲ့ပိုပြီးအားရစရာလို့မြင်သလားသို့မဟုတ်ဆုတ်ယုတ်သွားသလားသို့မဟုတ်ဒီတိုင်းပဲလ
ားကျွန်တော်အမှန်တိုင်းပြောရရင်တော့တိုင်ပတ်နေတယ်လို့ထင်တာပဲဆိုတော့အဲ့တော့ရှေ့တူလဲမတူဘူးနောက်လဲမဆုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့
အဲ့ဒါချင်းနေရတော့လို့ရှေ့မတူတာနောက်မဆုတ်တာလို့ထင်ပါတယ
်ကိုစီတူကရော
ဟိုဘယ်အပိုင်းကိုကြည့်တယ်လဲဆိုတော့ပုံမူကြည့်ရ
ကျွန်တော်တစုံလုံးအနေနဲ့ပြောကြရင်ပေါ့
ကျွန်တော်အများတိုင်းကြည့်တာတော့အရေးကြီးဆုံးကတော့ဒီဒီမိုကရေစီ transition ကအရေးကြီးဆုံးမဟုတ်တိုင်းကြည့်မှာကျန်တဲ့ကိစ္စတွေကြည့်ရလိုက်တာပေါ့အဲ့ဒီမှာဆိုရင်ဒါဒါဒီပဲအစိုးရနဲ့ဒီလိုကြီးရေပောက်တင်မြှောက်လိုက်တဲ့အစိုးရနဲ့တက်မလို့ဆက်ဆံရေးပေါ့အဲ့ဒါကိုတော့ကျွန်တော် focus လုပ်လုပ်တာပါဟု
တ်ကဲ့
ဟုတ်ကဲ့ခါကျတော့နှစ်ဆိုင်ကနေစာလိုက်အခုချိန်မှာဆိုရင်ဆက်ဆံရေးကနည်းနည်းဆုံးသွားလို့ဖြစ်တယ်ဒါကတော့သိကောင်းတယ်လို့ဆိုကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဗျာကျွန်တော်တို့စီကိုဒီဆွေးနွေးပွဲအတွဲပထမဦးဆုံးဒီသဘောထားအမြင်ပေးထားတဲ့အတန် final သဘောထားအမြင်ပေးထားသူတူရှိပါတယ်အဲ့ဒါကတော့မူပင်မျိုးနယ်ကဥစံတင်ပါဥစံတင်ပြောထားလေးနဲ့နားဆင်ကြည့်အောင်ပါ second 20ရှိပါတယ
်လက်ရှိအချိန်ကြီးကပြောရင်တော့ကောင်းမှုနဲ့ဆိုးဖို့က level ကြီးဖြစ်နေတယ်ခင်ဗျကောင်းမှုအတွက်ကတော့အခုမိသားစုတွေညီညွတ်ဖို့အရေးကြီးတယ်ကျွန်တော်မြန်မာနိုင်ငံကမိသားစုတွေအားလုံးလူမျိုးမျိုးနိုင်ရေးမဟုတ်ဘူးလူမျိုးဆိုတဲ့စကားလေးနဲ့ပဲအားလုံးကိုပြောရမှာ
အဲ့ဒါကတော့မူဝင်မျိုးနယ်ကဥစံတင်မှာသူက level ပဲရှိတယ်ဆိုတော့ခုနကကိုအောင်သူငိမ့် မြင်တဲ့အမြင်နဲ့ရှေးမတူနောက်မဆုတ်ဖြစ်နေတယ်ဆိုတဲ့အမြင်နဲ့တူတယ်လို့ပြောလို့ရပါတယ်။ तू ကကျွန်တော်နဲ့စကားပြောတဲ့အချိန်မှာ तू ကအဓိကလက်ရှိမကြသေးခင်ကဖြစ်နေတဲ့လက်ရှိအထိလည်းပဲမပြီးသေးတဲ့ဒီအမျိုးသားရေးအင်အားစုဆိုတဲ့လှုပ်ရှားမှုကို तू အဲ့ဒါနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိုးရင်ဒီကြီး तू ပြောပါတယ် तू အဲ့ဒါလေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့တော်တော်လေးစိုးရင်ပုံရပါတယ်ဆိုတော့အမျိုးသားရေးမဟုတ်ဖဲနဲ့လူမျိုးဆိုတာပဲကြည်ကြရအောင်ဆိုတဲ့ဟာကို तू ကျွန်တော်ကိုထပ်ခါထပ်ခါပြောပါတယ်ဒီတန်ဖိုင်ထဲမှာဒါမပါတာပါဆိုတော့ကောသူကြီးအဲ့ဒီအမျိုးသားရေးအင်အားစုခြေအနေပေါ့လေလှူရှားမှုလို့တော့ကျွန်တော်နာမည်မတက်ချင်ပါဘူးအဲ့ဒီအခြေအနေကရောတိုင်းပြည်မှာကျွန်တော်တို့2018အဝင်2019အဝင်တုန်းကဒီဥစ္စာကဒီကနေ့အခြေအနေလောက်မကြီးသေးဘူးလို့ကျွန်တော်ထင်တယ်ဆိုအဲ့ဒါဘယ်လောက်ထိစိုးရင်ကြာကောင်းလဲကောင်းသူကြီ
းကျွန်တော်ချင်တာကတော့ဒီလိုပြဒီဘက်ကကျွန်တော်တို့အခုမဘာတလူအုပ်စုမျိုးတွေရှိတာပေါ့နော်ကျွန်တော်အဲ့တော့ဒီအုပ်စုမျိုးတွေကလည်းသူတို့ရဲ့ identity ပေါ့သူတို့ရဲ့ဟိုယက်တီကျက်သူတို့ရဲ့ဟိုဂျိုင်အင်လက္ခဏာပေါ့နော်ဆိုတော့ဒါကိုချင်းချောက်ခံရပြီဆိုတော့အနေအထားမျိုးဟိုစိုးရိမ်လာတဲ့သဘောမျိုးပြတဲ့အနေအထားလို့ကျွန်တော်ရှင်းတယ်တစ်ဖက်မှာလည်းရခိုင်ပြည်နယ်မှာကြတော့လည်းကျွန်တော်ထင်တာကတော့ကျွန်တော်တို့သပွဲဝိုင်းနိုင်ငံရေးနဲ့ရှင်းတာတွေကိုလက်နက်ကင်ပြီးတော့ရှင်းတာကအဖြစ်တစ်ခုဖြစ်ဟိုပုံမြင်လာတဲ့သဘောမျိုးပေါ့နော်ဆိုတော့ဒါတွေကတော့ဟိုကောင်းတဲ့အခြေအနေတော့မဟုတ်ပါဘူးတော့အဲ့လိုမျိုးဖြစ်လာကြလားလို့ကျွန်တော်စိုးရိမ်ပါတယ်
။ဟုတ်ကဲ့။ခုစီသူကရောဒီပုံမှာဘယ်လောက်ထိစိုးရိမ်နေရှိလဲ
။ကျွန်တော်ကတော့မစိုးရိမ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ2016အရှိတိုင်းပေါ့နော်။သမရဦးသိန်းစီအစိုးရလက်ထက်တုံးကဆိုရင်တော့ဒါအလုပ်ပြီးတဲ့အချိန်မှာကျွန်တော်တို့ဟိုစင်ဒီကပြန်ပြီးတော့အားမပြန်ကြည့်လိုက်တယ်ဆိုရင်အများကြီးတွေ့ရလိမ့်မယ်။အဲဒီလိုအဖွဲ့ကြီးတွေရဲ့အဲ့ဒီဘုနာတော့လို့ပေါ့နော်အမုန်းတရားဖြန့်ပြီးမှုတွေပါ။အဲ့ဒီအနေနဲ့စပြီးတော့မှပေါ်ပေါက်လာတဲ့ဘာသာရေးလူမျိုးဆန်တဲ့ဒီအကြံပေးပြီးတဲ့အများကြီးဖြစ်ခဲ့တယ်။ဒါပေမဲ့2016 MLD ဆိုတာကလာပြီးနောက်ပိုင်းမှာတော့အဲ့ဒီလိုဟာတွေကမဖြစ်ဘူးဆိုတော့ကိုလဲသွားတယ်။အများကြီးထိမိနိုင်တယ်။အများကြီးဟိုဘယ်လိုစောင့်ကြည့်နိုင်လဲ၊ထိချုပ်နိုင်တယ်ပေါ့။ဒါတော့အဲ့ဒီဒုက္ခနဲ့နှိုင်းချလိုက်ရင်တော့ကျွန်တော်တို့စိတ်ဆိုးယူပြာမရှိပါဘူး။ဒါတော့လို့သူတို့လှုပ်ရှားမှုတွေရှိနေတယ်၊လှုပ်ချင်တာတွေကရှိတော့ရှိနိုင်တယ်။ဒါပေမဲ့တစ်ဖက်မှာအစိုးရအဖွဲ့ကြီးရဲ့ဒီလိုမျိုးကံပြေမှုကောင်းမှုမှုကြောင့်မို့လို့ဘယ်လောက်ကြီးဆိုးယူပြာမရှိဘူးလို့ပြောတာ။
အခုကျွန်တော်တို့တိုင်းဆွေးနွေးမဲ့တော်ရရှင်နှစ်ယောက်ရှိပါတယ်တယောက်ကိုရင်ဖိတ်ခေါ်ပါမယ်သူကတော့ငပလီကကိုထင်ကျော်ပါကိုထင်ကျော်သဘောထားရင်ဆွေးနွေးလို့ရပါတယ်လူရင်းတူရှင်လေးဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ဟိုကျွန်တော်တို့ဒီဘက်မှာတော့ဗောနော်ဒီဟိုကျမ်းမာရေးနဲ့ပတ်သက်တာလေးတခုတော့ထောက်ပြချင်လို့ပါဟိုကျမ်းမာရေးမှာဆိုရင်ဒီဟိုစိတ်ယုံတက်တယ်ဆိုရင်ဂရုကို၅လုံးတို့တယ်ဆိုရင်အခု၃လုံးလောက်ပဲ၂လုံးလောက်ပဲဟိုသူတို့ကချိန်ပြည့်ကျန်တဲ့၃လုံးလောက်ကိုဗောနော်ဟိုလိုအပ်ချက်ကလေးနဲ့ဝယ်ခိုင်းနေကျွန်တော်တို့အဲ့လာတရားပေါ့နော်အခုသူကလက်ထက်မှာကျမကြီးဝန်ကြီးဌာနကနေပြီးတော့ဘတ်ဂျက်လုံလောက်မှုမရှိလို့ဒါလို့ကျွန်တော်တို့မေးကြည့်ချင်ပါတယ
်ဟုတ်ကဲ့ကိုတင်ကျော်ကျေးဇူးပါဒီဥစ္စာကအစိုးရကဘတ်ဂျက်လုံလောက်မှုမရှိလို့လားဆိုတော့ဟိုကျွန်တော်တို့ကောင်းစင်တယ်နဲ့လေးတော့မကြိုက်တာရှိပါတယ်ဒါကလည်းပဲအစိုးရကဖြေပေးရမှာဖြစ်တဲ့အတွက်ကျွန်တော်ပင်တိုင်ဆွေးနွေးသူနှစ်ယောက်ကတော့ဒါနဲ့ပတ်သက်လို့ဆွေးနွေးနိုင်မှာမဟုတ်ပါဘူးသူတို့အစိုးရကဘတ်ဂျက်မရှိလို့မလုပ်ပေးနိုင်တာလားဘာကြောင့်လဲဆိုတဲ့အခြေအနေကိုတော့ဒီပန်တော်နှစ်ယောက်အနေနဲ့ဟိုပြည်နယ်ဆွေးနွေးသူနှူးနေတဲ့အဖြေပေးနိုင်လိမ့်မလို့ကျွန်တော်မထင်ပါဘူးဆိုတော့ကျွန်တော်တို့ပန်တော်ဘက်ကိုတစ်ချက်ပြန်လှည့်ရအောင်ပါဆိုတော့ကောင်းသူချင်းကြီးကျွန်တော်ကအခုကျွန်တော်တို့အစီအစဉ်တစ်ဝက်ကျူးပါပြီဆိုတော့ဒီအဆက်မှာကျွန်တော်ကဘာလုပ်ချင်တယ်လဲဆိုတော့ဘာမေးချင်တယ်လဲဆိုတော့ကောင်းသူချင်းနဲ့ကိုစီသူနဲ့နှစ်ယောက်စလုံးကိုဟလာဒီနှစ်ဆကနေပြီးတော့အခုအချိန်အထိကိုကျွန်တော်တို့ကြည့်ပြီးတော့အစိုးရရဲ့စွမ်းဆောင်နိုင်စွမ်းပေါ့နော်စွမ်းရည်ပေါ့ performance လို့ပြောကြပါစို့အစိုးရရဲ့စွမ်းဆောင်နိုင်ရည်ကိုအမှတ်ပေးကြမယ်ဟေ့ဆိုရင်ဒါပထမ6လောက်ကိုပဲကျွန်တော်ပြောတာပါ။တုံညာကနေ10အထိအမှတ်ပေးမယ်ဆိုကိုအောင်သူကဘယ်နှမှတ်များပေးခြင်းလဲ
။အဲ့လိုမျိုးနေတဲ့အခါကျတော့မေးဖို့တော့ခက်ပါလေ။ခက်ပါလေဆိုတော့ဒီစွမ်းဆောင်နိုင်ရည်ဆိုတဲ့နေရာမှာကျွန်တော်တို့ဘယ်လိုအဓိပ္ပာယ်ဖွင့်ကလေးလို့ပြောလို့စသဖြင့်ရှိပါတယ်။ရှိတဲ့အခါကျတော့အဲ့တော့တချို့ကိစ္စမျိုးတွေကအစိုးရဘက်ကနေလုပ်နေတဲ့ကိစ္စတွေရှိတယ်။ဥပမာအဖြစ်ဖေးအုပ်ဌာနပြည်ပြင်ကြောင်းလဲမှုမျိုးပေါ့။ဒါတမျိုးတွေကချက်ချင်းရက်လက်တွေ့နိုင်ကြအကြောင်းမရှိဘူးဒါပေမဲ့တစုံပြားတော့လုပ်နေရယ်နောက်တစ်ခါကျတော့အလားတူပဲယင်းနှိမ့်နှံ့မှုတွေပိုလာဖို့ဆောင်ရွက်တာမျိုးပေါ့ဆိုတော့အဲ့တော့ချက်ချင်းကြီးယင်းနှိမ့်နှံ့မှုကတက်လာဖို့တော့မရှိဘူးပေါ့နော်ဆိုတော့အဲ့တော့ခုနပြောသလိုတစ်ကနေ30ခန့်ဘယ်နဲ့မှတ်ပေးမလဲဆိုတဲ့အခါမျိုးမှာကျတော့ပြောရခက်တယ်လို့တော့ကျွန်တော်ထင်တယ်ဟိုဒါပေမဲ့ကျွန်တော်ကတော့တခြားဟိုလေ့လာမိတော့နိုင်ငံရေးကပြောစရာကိစ္စလေးတော့ရှိပါတယ
်ဟုတ်ကဲ့အဲ့ဒါလေးနည်းနည်းဆက်ပြောပါကောင်သူ
ဟုတ်ကဲ့အဓိကကတော့ကျွန်တော်ထူးခြားချက်လို့မြင်တာက NLD အစိုးရပြက်လာတဲ့ကာလထဲမှာအကျဉ်းသားတွေလွတ်ငင်းချလာပြီးပြည်တဲ့ကိစ္စကတော်တော်လေးကိုဘာကွန်ပလိုင်းမဖြစ်ခဲ့တဲ့လောက်ပဲပေါ့နော်တွန့်လူတယ်လို့ပြောလို့ရတာပေါ့ဆိုတော့ဒါပေမဲ့ဒီခုနှစ်ပြန်မှာတော့ဒီသမရဦးဝင်းမြင့်ကအကျဉ်းသား16,000ရောဒါလွတ်ငင်းချတာကိုပြီးတယ်ဆိုတော့ဒါထူးထူးခြားခြားပေါ့နော်အဲ့ဒီထဲမှာခုနက writer သတင်းစာကနေပြီးတော့ဖန်ထားတဲ့ကိုဝလုံးလို့ကိုချိုးစုမှုလို့လည်းပါသွားတယ်ဒါကတော့ကျွန်တော်ထင်တယ်ထူးခြားမှုလို့ထင်ပါတယ်
ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ဒီနှစ်အတွင်းမှာထူးခြားတဲ့ဖြစ်စဉ်တွေကျွန်တော်တစ်ချက်ပြန်ကြည့်ရောဒီဝန်ကြီးကြီး Not the Kashu to Madi, Chokari, Tokari, let the Mina do it. And not the name I dang with your Chokari, Kachin Dinema, when you go no trouble or not, the Lupia Bidam Yusavare. Now Kayan Dinema, when you need you trade, Chimima, Doctor, Bukura trade. So, Elaria, the Tama, Ari Chimila, or not, and open in the Namulan, she or Pia Lacate. So, I met the cuckoo chimney and little General Gemma.
The cool Suraga, so ya pray them abono.
At the Kua, do you want to? Somehow you machine do you lay like Dala, down for Lucien, then I eat John Yacho Dala, or Daria General Pia Cabal.
Okay, Gemma. Cosi Duga, your General Puna Bigung, Cosi to Pilu Yamla, Donani, the city, and Pilu Yatla.
Then I say, no, how come you did say, Yare, Swing, that by letting us talk on me on your moon cheat? I am a block dealing on our elevator. So now I get off. I can only say, committing ship to elevator. Be dealing of it.
Okay,
I think it's a two down
machine.
Okay, I think it's a little bit of the Amina had a nice sheet. Uma, the ugly like that with the table, that was the only other big time. I got a night bar. I got a little bit of a bed, keep bed, I ran a number two hours. I had a restart with a load of my name. The table accounted for it. And for Uma. ဟိုလုပ်တဲ့ဒီမှာဆိုရင်အကောင့်ကြီးနေကျွန်တော်တို့အမျိုးမျိုးတက်လို့ရတယ်ဟိုဒီပေါ်များစွာဆွဲတက်နေတဲ့ဒါတကယ်ကိုဥစ္စာပေါ်တော့အချင်းချင်းမတူတဲ့လူတွေပြစ်ချမျိုးတွေနောက်ပြီးတော့မှရာထူးကြီးပြီးပါဝင်တက်တဲ့မှုတွေအဲပြီးတော့မှနောက်ဟိုဥစ္စာပေါ်တော့စနစ်တကျနဲ့အခွင့်အရေးပြီးတော့မှစားတောက်တဲ့ပြစ်ချပဲအကုန်လုံးအဲ့ဒါမျိုးတွေလည်းအများကြီးတို့လုပ်နိုင်တယ်နောက်အခုဆိုပြီးတော့လည် ဟိုမလုံနိုင်တဲ့ဟာတွေကတော့ရှိတာပေါ့ဥပမာကျွန်တော်ကဟိုကျွန်တော်ကဟိုပြပလူတွေဝေဒနာတဲ့ဟာရှိတယ်စာကြည့်မှာအစိုးရနှစ်ရက်ဖြစ်နေတယ်ဆိုတဲ့ဥစ္စာကဒီ၆လတည်းမှာပုံလို့ပြပြင်လာတယ်အဲ့တော့တမ်းမလို့ရပြောစကားတွေကိုကြည့်လိုက်ရင်အပြီးရတဲ့ရခိုင်ပြည်ကအင်းတွေရွာလူကမှုနဲ့ပတ်သက်ပြီးတော့မှအပြေခံနေတမ်းမလို့သားတင်ခံနေပြန်လွှတ်ပေးလိုက်တဲ့ကိစ္စမှာတရင်းကရှင်းလင အကြမ်းဒီကိုအစိုးရအဖွဲ့ကိုအစီရင်ခံဖို့နိုင်ငံသမရကိုအစီရင်ခံဖို့လည်းမရှိဘူး။အဲ့ဒါခွင့်ပြုမှလည်းမပြတ်ထန်ထားဘူး။ဒါကြောင့်မလို့မပြောဘူးပါညာတဲ့သဘောမျိုးလေးကြီးကိုကျွန်တော်တို့ပြရတယ
်။
ဒီမှာတော့အခုဆိုရင်လည်းဒီကိစ္စရပ်တိုင်းဆိုမဘာကကိုလည်းကြောင်းလာတဲ့အဖွဲ့ရဲ့ဒီကံကလည်းဆုတ်တဲ့လူတွေအစိုးရကိုဆန့်ကျင်ကြလို့ဆုတ်ကြတာလည်းတော့လို့ပြော။အဲ့ဒီအဖွဲ့ကြီးကိုတမတော်ကသွားပြီးတော့မ
ှ
တမတော်လို့ပြောလို့ရပါပဲ။ဒါကြောင့်တိုင်းတမတော်ကသွားပြီးတော့မှဒီသိန်း300သွားပြီးရဲ့အပြင်မှာနောက်ပေါ်မှာဒီကိစ္စကိုပြန်ပြီးတဲ့အခါကျတော့တမတော်ဒီကရှင်းလင်းပွဲတွေလုပ်တဲ့အဲ့ဒီမှာတရေပြန်ကြားရေးတာကိုရှိတဲ့ပြည်ကဒါလုပ်တဲ့လိုက်တိုင်းလို
့
လုပ်တယ်ဆိုတဲ့သဘောမျိုးဒီနောက်ရှိတော့ပြောတဲ့အခါကျတော့တိုင်းပြည်မှာအဲ့လိုရှင်းလင်းပွဲကြီးကပုံပြီးတော့ပြည်ပြလာတဲ့အခါကျတော့အရင်ကတမတော်ကအမြဲပြောတယ်ဥပမာစစ်ပြီးသားနေမှာတက်ခိုင်းပြီးပါလေလုပ်တယ်ဘာလို့လုပ်လဲဆိုတော့ဒါအစိုးရကိုကာကွယ်ပေးတာဆိုပြီးတော့မှအမြဲတမ်းပြောတာရှိတယ်။အဲဒီအဲဒီဥစ္စာတွေကတည်ထဲသွားပြီလားဆိုတော့အခုချိန်မှာစဉ်းစားကြည့်ရတော်တော်ဖြစ်လာတယ
်။
အခုကအစိုးရကိုဆန့်ကျင်ရလို့ပြောတဲ့အဖွဲ့အစည်းကိုတွားပြီးတော့ရက်ခံပေးတဲ့အားမျိုးတွေကျွန်တော်တွေ့လာရလို့ပါ
။ဟုတ်ကဲ့ပါခင်ဗျ။ကျွန်တော် Facebook ကနောက်ထပ် message တစ်ခုဖတ်ပြပါမယ်။မောင်ဆိုတဲ့အကောင့်ပိုင်ရှင်အင်ဒိုဒီအစိုးရရဲ့တီခိုင်ဖြူပါတီရဲ့တက်မတော်ရဲ့ဒါဟန်ချက်ညင်ညီထိန်ချောင်းပူပေါင်းပြီးခိစ္စတိုင်းအတူလက်တွဲဖြစ်ရှိမယ်ဆိုနိုင်ငံကအများကြီးတိုးတက်လာမှာပါဗျာ။အခုတော့တယောက်အားနေချက်တယောက်ဝိုင်းထောင်နေကြတော့တိုင်းပြည်ကရှေ့တော့ရောက်ပါရဲ့နှေးနေတာပေါ့တဲ့။ကဲကူဆက်ပြီးတော့ကျွန်တော်တို့ဒိုင်ဆူနီမန်ဒေါ်ရရှင်တယောက်ကိုဖိတ်ခေါ်ပါမယ်။သူကတော့ပေါ့မြို့နယ်ကြောက်ကာရွာသားကိုစင်မင်းအောင်ပါ။ကိုစင်မင်းအောင်ဆွေးနွေးခြင်းနဲ့ခြေနေကြောင်းရာလူရင်းတွေ့ရှင်ဆွေးနွေးလို့ကြပါပြီခင်ဗျာ
။ဟုတ်ကဲ့။လာမယ့်6လအတွက်မှာဆိုလို့ရှိရင်တက်မတော်နဲ့ပေါ့နော်အစိုးရနဲ့ဒီတိုင်းပြည်မဲ့အနေအထားလေးနဲ့စီမလာလို့ကြာဘာလို့လုံးဆိုတော့အမျိုးသားရေးဝါးတွေနဲ့ပေါ့
။အမျိုးသ
ားရေးဝါးတွေနဲ့ရှုတိုက်တာမျိုးတက်မတော်ကကြုံတွေ့နေရတာလေ။ငြင်းနေရတာဆိုတော့အဲ့လိုရှင်းနေမလားလို့ခင်ဗျာ
။ဟုတ်ကဲ့။ကိုစင်းမင်းအောင်ကျေးဇူးများကြီးတင်ပါတယ်ဆိုတော့ကိုအောင်သူငင်းရေခုနကိုစီသူအောင်မြင့်ကတော့နောက်ကြောင်းပြန်လဲမဲ့အချိန်ဒီကိုမြင်ဘူးလို့ကိုစီသူအောင်မြင့်ကပြောသွားပါတယ်ကိုအောင်သူငင်းကရောနောက်ကြောင်းပြန်လဲနိုင်တဲ့အချိန်ဒီမျိုးမျိုးအခုလက်ရှိအချိန်ဒီမှာမြင်သလား
ဆိုတော့အခုအချိန်ဒီမှာတော့ကျွန်တော်ချင်းနေခုနလိုစစ်အာဏာပြန်သိမ်းတာမျိုးဒီလိုတီးတီးတာတာနောက်ကြောင်းပြန်သွားတာမျိုးတော့ဟိုဘာခေါ်မလဲမဖြစ်နိုင်ဘူးလို့တော့ကျွန်တော်ချင်ပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဘယ်လိုဖြစ်လဲဆိုတဲ့ခါကျတော့ရှေ့မတိုးဘူးပေါ့ဗျာရှေ့မတိုးဘဲနဲ့ဒီလိုတီးတာတဲ့အောင်မြင်မှုတွေမပေါ်ဘူးပေါ့ဒီလိုရှေ့မပေါ်ဘူးပေါ့ဒါတမျိုးတွေအနေဓာတ်ရှိနိုင်မလို့တော့ထင်ပါတယ်။
ဟုတ်ကဲ့။ဆိုတော့လာမယ့်6လအတွင်းမှာတိုင်းပြည်အတွက်စိုးရင်ဘူးအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေဆိုရင်ဘောကောင်သူကြီးပါအောင်မြင်လဲ
ကျွန်တော်တော့ဖြစ်နေတဲ့စီရေးပฏิပက္ခတွေပေါ့ဗျာဒါတွေကအများဆုံးရနိုင်ရင်တော့ကျွန်တော်ထင်တယ်ကောင်းမလို့ထင်ပါတယ်အခါနောက်တစ်ချက်ကတော့ပြည်ပြည်ပြည်ကြီးဟုတ်ပေမဲ့ကျွေးရင်စီအချက်ကတော့ကျွေးရကကြံတဲ့ကိစ္စယူအာယုံမဆိုင်နိုင်တော့ဘူးဒါပေမဲ့ကျွန်တော်တို့လာမဲ့ရွေးကောက်ပွဲအတွက်ကိုပဲအာယုံထားပြီးတော့ဟိုလုပ်နေတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဆိုရင်ကျွန်တော်ကြံတဲ့ကိစ္စတွေအကုန်လစ်နေတာမျိုးတွေပါတယ်တော်တော်ဖြစ်လာနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုစီသူကရောကျွန်တော်တို့လာမဲ့6လမှာစိုးရင်ဘူးအကောင်းဆုံးကိစ္စလို့ဆိုရင်ဘယ်ကိစ္စကိုများမြင်ပြီလဲ
အခုသိမကြခင်မှာဆိုရင်စက်ကင်းကြီးမြောက်ပေါ့နော်ဒုတိယကြီးစက်တော်ရဲ့စက်ကင်းကြီးမြောက်အစီအစဉ်တွေခေါ်တော့မယ်အဲ့ဒီမှာအဓိကစုနေမှာကအခွင့်အရေးကိုပြင်ရေးကိစ္စဖြစ်နေတယ်ဆိုတော့အခါကျတော့အဲ့ဒီဥစ္စာကအဲ့ဒီကိစ္စတွေမဆွေးနွေးခင်အဲ့ဒီကော်မတီတွေဖွဲ့ပြီးတော့လိလာရေးပါရလုံစင်ကလေးကအတမတော်နဲ့ဒီပြတ်တက်မှုတွေပါရဖြစ်ပြီးတော့မှဟိုပြည်ပကဥစ္စာပေါ့နော်ဟိုပြည်နေတဲ့ဆိုင်ကျင်တွေပါရလေကျုံရတဲ့ခါကျတော့ဒီရှေ့လာမဲ့6လမှာဆိုဒီကိစ္စကြီးကလည်းအရှိကိုဆက်လာမယ
်
။ဆက်လာမယ်ပြီးတော့မှကျွန်တော်တို့ကိုအောင်လူရင်းပြည့်တယ်ကျွန်တော်တို့ဒီမှာကအဲ့ဒီတက်တဲ့ဖြစ်နေတဲ့ကိစ္စတွေရှိတယ်။ပြီးတော့မှနောက်ခုနကတော့လို့ပေါ့နော်ပပကအဖွဲ့ကြီးကလည်းဒါဒီလမ်းလေးကြောင်းလာပြီးမပကဖွဲ့ကြီးတွေကကျွန်တော်ထုံထုံပါမယ်။ဒီလိုဖွဲ့ကြီးကလည်းအစိုးရကိုစိုက်ပျဉ်းဖို့ပါများဆိုပြီးတော့မှဟိုထုံကျော်လှုပ်ရှားလာမဲ့အခြေအနေတွေရှိတယ်ဆိုတော့အဲ့ဒီရတော့ဟိုစိုးရိမ်စရာလေးတွေတော့ရှိတယ်လို့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့အချိန်1မိနစ်နီးပါးလောက်ကျန်ပါတယ်။ဆိုတော့ကောင်းသူရေကောင်းသူငင်းတာအစိုးရကိုအကြံပေးရမယ်ဆိုရင်လာမယ့်6လမှာအစိုးရအနေနဲ့အလုတ်စီခြင်းစုံကိစ္စတခုရှိတယ်ဆိုရင်ဘာလို့ကောင်းသူငင်းပြောမလဲ
။ကျွန်တော်မြင်တာတော့ဒီရွေးကောက်ပွဲစနစ်ပြည်ပြင်ကြောင်းလေးရင်းနဲ့ဒီရွေးကောက်ပွဲမှာတမပူကြဖို့ပေါ့နော်။ဒါကမျိုးတွေကိစ္စတွေပို့ပြီးတော့အားထည့်တင်တယ်ဆင်ပါ
။ဟုတ်ကဲ့အဲ့ဒါအပြင်ကော
အထူးသဖြင့်တော့ဟိုကျွန်တော်မြင်တာတော့ဒီစီးပွားရေးကိစ္စကတဖြည်းဖြည်းနဲ့ကျွန်တော်တို့ဆိုရည်စရာအနေထားတော့ဖြစ်လာတယ်။ဆိုတော့စီးပွားရေးဘက်ကလည်းအခုချိန်မှာတော့စပြီးတော့အားထည့်တဲ့သဘောတော့ရှိပါတယ်။ဆိုတော့ဒါနဲ့ဒီရက်ဒီချက်ပို့ပြီးတော့ဟိုပြည်ရင်ကြောင်းလဲမှုတွေလည
်း
လုပ်ဖို့လိုအပ်မယ်ထင်ပါတယ
်။ဟုတ်ကဲ့ကိုစီတော်အမည်အနေနဲ့ဆိုရင်ဆိုတော့အကြံပေးရမယ်ဆိုရင်ဘာကိုလုပ်ပါလို့အကြံပေးခြင်းလဲ
။ဒီစားကတော့ဘုလားတော်ကပေါ်နေတဲ့ပြဿနာပေါ့နော်။ကျွန်တော်တန်းကြည့်မှာအရေးကြီးဆုံးကဘာပဲဖြစ်နေဖြစ်နေအကုန်လုံးဖြေရှင်းလို့ရတယ်။အရှိကိုဆက်သွားဖို့လိုတယ်။အနောက်ကိုပြန်မသွားဖို့လိုတယ်။အဲ့လိုပြန်မသွားဖို့ဆိုရင်သမရောရဲ့ဒီနေ့လောက်ကြိုက်ဆောင်ရွက်နေတဲ့ဟာတွေကို NLD အစိုးရအနေနဲ့အစီအစဉ်တစ်ချာနားလည်သဘောပေါက်အောင်ဒီချာကြည့်ပြီးတော့မှဟိုအကောင်းဆုံးမျိုးဖြစ်အောင်ဟိုဖြည့်ရှင်းတာကျွန်တော်တို့ကလို့ထိတွေ့တာဆက်ဆံတာအဲ့ဒါတွေလုပ်သွားဖို့လိုတယ်လို့ကျွန်တော်ကြံပေးချင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ Direct Line အစီအစဉ်ကဒီမှာပဲအချိန်ပြည့်ပါတယ်။ပင်နယ်ဆွေးနွေးသူတွေဖြစ်တဲ့ဦးအောင်သူငိမ့်နဲ့ဦးစီသူအောင်မြင့် Direct ပါဝင်ဆွေးနွေးကြတဲ့ကိုတင်ကျော်ကိုစင်မင်းအောင် Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးကြသူတွေဒါပြင်တော့ကျွန်တော်တို့အစီအစဉ်ကိုနားထောင်တဲ့ပရိသတ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုကျော်ကျော်တင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညဒါရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးထုတ်လွှင့်ပေးခဲ့တာပါရှင်။ VOA American တန်ရက်ဇွန်လ26ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့အစီအစဉ်အစဆုံးကိုမနက်7:00ကနေ9:00ထိလိုင်းနိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ဒီကနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်နဲ့အီရန်ထိပ်တန်းတာဝန်ရှိသူတွေကြားစစ်ကိုရှောင်ရှားလိုပါတယ်လို့ပြောဆိုနေကြပေမဲ့လို့လည်းအပြန်အလှန်သတိပေးပြောဆိုချက်တွေနဲ့ထိုးနှက်နေကြဆဲဖြစ်ပါတယ်။အီရန်ဘက်ကဘာကိုပဲလှုပ်ချင်ပါစေသူကအစင်းနဲ့ရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ကာနဲ့နေခင်ပိုင်းသမ္မတရုံးကမှပြောဆိုခဲ့ပါတယ်။အီရန်နဲ့စစ်ဖြစ်လာရင်အနှုတ်အသိမ်းဗျူဟာနဲ့ပတ်သက်ပြီးသတင်းတောက်တယောက်ကမေးတာမှတော့သူ့အနေနဲ့မလိုဘူးလို့လည်းအမေရိကန်သမ္မတကဖြေကြားသွားပါတယ်။အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကကြိုတင်ကြေညာခြင်းမရှိဘဲအာဖဂန်နစ္စတန်ကိုတွားခဲ့တဲ့ခီးစဉ်အတွင်းစစ်မဲ့ဖြစ်ပွားနေတဲ့အာဖဂန်မှာငြိမ်းချမ်းရေးရဖို့အချင်းရောက်ပြီလို့အင်ကာနီမှကြေညာခဲ့ပါတယ်။ခီးစဉ်အတွင်းနိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကအာဖဂန်သမ္မတအာရှရက်ဂါနီနဲ့တွေ့ဆုံပြီးတာလီဘန်နဲ့အမေရိကန်ပြည်အောင်စုကြားပြောဆိုနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမှာဒီသတင်းပတ်နောက်ပိုင်းကျင်းပမယ့်စီးပွားရေးအင်အားကြီးဆုံးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးမှုကနေသဘောတူညီချက်ကြီးကြီးမားမားရလာဖို့ခန့်မှန်းမထားဖို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။နိုင်ငံရေးပိကပတ်ခဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်စ်မာဒူရိုကိုဖျောက်ချရေးကြိုးပမ်းမှုတွေကိုထောက်ခံဖို့စီရအရာတည်းရဲ့ဝင်ရောက်ဆွတ်ဖက်မဲ့လမ်းကြောင်းကိုအမေရိကန်ပြည်သူကဆက်ရှိနေတယ်လို့အစ်မြင့်ရရှိတူကပြောပါတယ်
။မ
ဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန့်ရနေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှတ်သိမ်းကြည့်ထားပြောပြပေးသွားတာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမုံဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Terrace Smith ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့ပြန်အစီအစဉ်တွေကိုတော့ line 2မီတာ18 19 25တို့ကနေတိုက်ရိုက်ဖတ်ယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.